မလ30ရက်နေ့မှာစပြီးတာဝန်ယူခဲ့တဲ့ဒေါ်စန်းစုကြည်ဦးဆောင်တဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရဟာသူတို့ရဲ့ပထမဦးဆုံးလုပ်ရအဖြစ်နိုင်ငံရေးအကျဉ်းသားတွေတက်ကြွလှုပ်ရှားသူတွေနဲ့အမှုရင်ဆိုင်နေရတဲ့ကျောင်းသားတွေကိုလွတ်မြောက်အောင်ဆောင်ရွက်ပေးခဲ့ပါတယ်။အချင်းချခံထားရကနေလွတ်မြောက်လာတဲ့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂများအဖွဲ့ချုပ်ဘကသခေါင်းဆောင်တွေအပါအဝင်ကျောင်းသားခေါင်းဆောင်တွေဟာလက်ရှိနိုင်ငံရေးအပြောင်းအလဲအပေါ်သူတို့ရဲ့ခံယူချက်သူတို့ဆက်ပြီးလုံခြုံဆောင်ရွက်သွားမယ့်လုပ်ငန်းစဉ်တွေအကြောင်းသတင်းမီဒီယာတွေကိုပြောဆိုခဲ့ကြပါတယ်။အဲဒီလိုပြောဆိုမှုတွေကနေတဆင့်ကျောင်းသားရေးလှုပ်ရှားသူတွေနဲ့ NLD အစိုးရထောက်ခံသူတွေကြားအခြေတင်အငင်းပွားမှုတွေလည်းဖြစ်ပေါ်ခဲ့ပါသေးတယ်။ကျောင်းသားကောင်းဆောင်တွေဘာပြောခဲ့ကြသလဲ။တကယ်တိုင်းပြည်ရဲ့ပဂရိအခြေအနေနဲ့ပညာရေးအဆက်ဆက်ကဘာလဲ။ဒီအပေါ်မှာကျောင်းသားကောင်းဆောင်တွေဘယ်လိုသဘောထားသင့်တယ်လဲဆိုတာဒီတစ်ပတ်ဝေဖန်ဆွေးနွေးကြည့်ကြရအောင်ပါ
။လွတ်မြောက်လာတဲ့ကျောင်းသားကောင်းဆောင်တွေရဲ့ပြောစကားတွေကိုချုံငုံတုံးတက်ကြည့်ရင်အရင်သမရဦးသိန်းစိန်အစိုးရလက်ထက်အခြေခံပညာရေးဥပဒေကိုတပိတ်မှောက်ခဲ့စဉ်တုန်းကခံယူထားချက်တွေအတိုင်းအခုလည်းဆက်ပြီးကင်ဆယ်ထားတာတွေ့ရမှာဖြစ်ပါတယ်။ကြာထမ်းပြီးဖြစ်တဲ့အခြေခံပညာရေးဥပဒေကိုမကြိုက်ဘူးပြင်ဆင်ပေးရမယ်။ဒီအတွက်လက်ရှိ NLD အစိုးရနဲ့ဆက်ပြီးဆွေးနွေးလိုတယ်။အဲ့ဒီလိုပညာရေးဥပဒေကိုပြင်ဆင်နိုင်ခြင်းမရှိသေးလို့သူတို့အနေနဲ့တပိတ်လှန်အောင်မှမဟုတ်သေးဘူး။ဒီလိုပြောလို့မနေ့ကတပတ်ခါပဲလမ်းပေါ်ထွက်ဆန္ဒပြအောင်မယ်လို့ဆိုလိုတာမဟုတ်ဘူးလို့ရှင်းပြကြပါရစေ။ဒါအပြင်အရင်ကတည်းကသူတို့ခံယူထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်နိုင်ရေးဆက်လုပ်သွားမယ်။ကျောင်းသားတို့ညီလာခံကြီးတည့်ရဲ့ခေါ်ယူကျင်းပနိုင်ရေးအကောင့်ထဲပေါ်သွားမယ်။1962ခုနှစ်တုန်းကဆရာနာရှင်ဗိုလ်ချုပ်ကြီးနေဝင်ချိုချခဲ့တဲ့ကျောင်းသားသမဂ္ဂအဆောက်အအုံကိုပြန်ပြီးတည်ဆောက်နိုင်အောင်စူးစမ်းသွားမယ်ဆိုတာတွေပဲဖြစ်ပါရစေ။ဒီချက်တွေအားလုံးကိုချုပ်ပြီးပြောရရင်ဘကတအပါဝင်အချင်းချခံထားရကနေလွတ်မြောက်လာတဲ့ကျောင်းသားကောင်းဆောင်တွေဟာလက်ရှိတော့ဆန်းစုကြည်ဥဆောင်နဲ့ NLD အစိုးရအဖွဲ့တက်လာတာကိုကြိုဆိုကြပါမယ်။ပညာရေးဝန်ကြီးဖြစ်ခန့်အပ်ခံရတဲ့ဒေါက်တာမျိုးသိန်းကြီးကတော့မကြိုက်ကြပါဘူး။ဒါအပြင်အရင်ဖိနှိပ်တဲ့အစိုးရဆက်ဆက်ခေတုန်းကကင်ဆွဲခဲ့တဲ့ခံယူချက်နဲ့လုပ်ငန်းလမ်းစဉ်တွေကိုလည်းအပြောင်းလဲမရှိဆက်လက်ကင်ဆယ်ထားကြတာကိုတွေ့မြင်ကြရပါတယ်။အဲ့ဒါတွေဟာဒီကနေ့အခြေအနေနဲ့ကိုက်ညီမှုရှိပါရဲ့လားဆိုတာပြန်ပြီးသုံးသပ်တင်ပါတယ
်။ကိုလိုနီခေတ်ကလေးကစခဲ့တဲ့မြန်မာနိုင်ငံကျောင်းသားလှုပ်ရှားမှုသမိုင်းကိုပြန်ကြည့်ရင်ပညာရေးကျောင်းသားအရေးဆိုတဲ့ဘောင်ထဲမှာထက်တိုင်းပြည်လွတ်လပ်ရေးတနည်းအားဖြင့်နိုင်ငံလုံးဆိုင်ရာနိုင်ငံရေးနယ်ပယ်ထဲမှာရှိနေခဲ့တာကများပါတယ်။1962ခုနှစ်ဆရာနာရှင်ဗိုလ်ချုပ်ကြီးနေဝင်အာဏာသိမ်းပြီးတက်လာတော့လေအစိုးဆုံးဆန့်ကျင်ခဲ့သူတွေဟာကျောင်းသားတွေပဲဖြစ်ပါတယ်။အဲဒီနောက်ပိုင်းကာလတစ်လျှောက်လုံးကျောင်းသားလှုပ်ရှားမှုဆိုတာဟာတကယ်စင်စစ်တော့နိုင်ငံရေးလှုပ်ရှားမှုပဲဖြစ်ခဲ့ပါတယ်။ဒီလိုဖြစ်ခဲ့တာကလည်းသဘာဝကျပါတယ်။တိုင်းပြည်မှာပညာရေးစနစ်မကောင်းဘူး။ပညာရေးစနစ်ဖျက်ဆီးခံရပြီးနှိပ်ကျနေတယ်။ဒီလိုဖြစ်ရတာဟာနိုင်ငံရေးစနစ်ကြောင့်ဖြစ်ရတာ၊အာဏာရှင်စနစ်ကြောင့်ဖြစ်ရတာ။ဒါကြောင့်အာဏာရှင်စနစ်ကိုအရင်ဖြိုဖျက်ဖို့လိုတယ်လို့ခံယူကြတာကြောင့်ကျောင်းသားလှုပ်ရှားမှုဟာနိုင်ငံရေးလှုပ်ရှားမှုဖြစ်နေရတာပါ။1988ခုနှစ်ပြည်သူလူထုတရက်လုံးဒီမိုကရေစီစနစ်ကိုလိုလားတောင်းဆိုတဲ့အချိန်အာဏာရှင်တွေကဒါကိုလှည့်လူရှုပြီးဆရာနာဖိန်းအကြမ်းဖက်ဖိနှိပ်ခဲ့ပြန်တော့ကျောင်းသားတွေဟာရိုးရိုးနိုင်ငံရေးလှုပ်ရှားမှုဘောင်ကနေကျော်လွန်ပြီးအာဏာရှင်စနစ်ကိုလက်နက်ဆွဲကင်တိုက်ပွဲဝင်တဲ့အဆင့်ထိကူးပြောင်းရောက်ရှိသွားပါတော့တယ်ပြောရရင်မြန်မာနိုင်ငံကျောင်းသားလှုပ်ရှားမှုဆိုတာပညာရေးကျောင်းသားရေးအဝန်းဝိုင်းဘောင်ထဲမှာထက်ဖိနှိပ်တဲ့အာဏာရှင်စနစ်ဖြုတ်ချရေးဒီမိုကရေစီထုံးကားရေးလှုပ်ရှားမှုပဲရောက်နေတာတွေ့နိုင်ပါတယ်အကြောင်းကတော့အာဏာရှင်တွေလက်အောက်မှာကျောင်းသားအရေးနဲ့နိုင်ငံရေးလှုပ်ရှားမှုတွေကိုလွတ်လွတ်လပ်လပ်လှုပ်ရှားခွင့်မရှိလို့ပဲဖြစ်ပါတယ်
။2010ပြည်ကနေ2016နှစ်စန်းပိုင်းထိဟာမြန်မာနိုင်ငံအတွက်ထူးခြားတဲ့ကာလဖြစ်ခဲ့ပါတယ်။စစ်တပ်ကိုကြောထောက်နောက်ခံပြုပြီးတက်လာတဲ့သမရဦးသိန်းစိန်အစိုးရလက်ထက်မှာနိုင်ငံရေးလှုပ်ရှားမှုတွေလွတ်လွတ်လပ်လပ်လှုပ်လာနိုင်ပါတယ်။ဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NLD နဲ့မင်းကိုနိုင်ဦးဆောင်တဲ့88မျိုးဆက်အဖွဲ့အစည်းတွေရဲ့နိုင်ငံရေးလှုပ်ရှားမှုတွေကိုကြည့်ရင်တည်နိုင်ပါတယ်။ကျောင်းသားလှုပ်ရှားမှုကတော့ပုံစံတစ်မျိုးဖြစ်လာပါတယ်။ကျောင်းသားအဖွဲ့အစည်းတွေထဲမှာအရွယ်ကျော်လွန်နေပြီဖြစ်တဲ့ခေါင်းဆောင်တချို့နိုင်ငံရေးဘက်ကကူးပြောင်းတာမျိုးမလုပ်ပဲကျောင်းသားခေါင်းဆောင်ဘဝဆက်ခံယူပြီးကျောင်းသားနိုင်ငံရေးဆက်လုပ်ကြပါတယ်။ဒီအထက်တချို့မျိုးဆက်တဲ့တကယ့်ငယ်ရွယ်တဲ့ကျောင်းသားခေါင်းဆောင်တချို့လည်းပါဝင်လာကြပါတယ်။ဘလို့ပဲဖြစ်ဖြစ်ကျောင်းသားလှုပ်ရှားမှုဟာနိုင်ငံရေးနယ်ပယ်ကမထွက်နိုင်သေးပေမဲ့ ပညာရေးနဲ့ကျောင်းသားအရေးကိစ္စတွေကိုပိုးပြီးရှေ့တန်းတင်လာတာကိုတော့တွေ့နိုင်ပါတယ်။အထူးသဖြင့်ပြီးခဲ့တဲ့ကာလအခြေခံပညာရေးဥပဒေကိုတပိတ်မှောက်တဲ့ကိစ္စမျိုးမှာဖြစ်ပါတယ်။ကျောင်းသားတွေနိုင်ငံရေးလှုပ်ရှားမှုဘက်ရောက်လာရတာဟာတိုင်းပြည်မှာအာဏာရှင်စနစ်ကျဆင်းပြီးဒီမိုကရေစီစနစ်ထွန်းကားလာဖို့ဖြစ်ပါတယ်။အခုတိုင်းပြည်မှာအသွင်ကူးပြောင်းရေးပထမအဆင့်ကိုအောင်အောင်မြင်မြင်ဖျက်ချော်နေခြင်းဖြစ်ပါတယ်။တက်မတော်ဟာတိကျအဖွဲ့အစည်းတစ်ခုအဖြစ်ရပ်တည်နေသေးတဲ့အချိန်ပြည်သူလူထုကရွေးကောက်တင်မြှောက်လိုက်တဲ့ NLD အစိုးရအာဏာရနေပါပြီ။ဒီအချိန်မှာကျောင်းသားတွေရဲ့အဓိကတာဝန်ဟာ NLD အစိုးရတည်ငြိမ်ရေးနဲ့အလိုမင်းနှိမ့်ချနေတဲ့ပညာရေးကိုပြန်လည်ထူမက်နိုင်အောင် NLD အစိုးရကိုအကူအညီပေးဖို့ဖြစ်ပါတယ်။ဒီရည်ချက်တွေအထမြောက်ဖို့ဆိုရင်အရင်အာဏာရှင်အစိုးရခေတ်တုန်းကလိုရရင်ရမရရင်လမ်းမော်ထွက်ဆန္ဒပြဆိုတာမျိုးလုပ်တဲ့မတဲ့ပြန်စဉ်းစားဖို့လိုပါတယ
်။နောက်ထပ်ရေးကြည့်တာတစ်ချက်ကတော့ပညာရေးပြန်လည်မြင့်မားအောင်ဆောင်ရွက်ရမှာကျောင်းသားအဖွဲ့အစည်းတွေထဲထဲဝင်တက်တက်ကြွကြွပါဝင်နိုင်ရေးပါ။လက်ရှိကျောင်းသားအဖွဲ့အစည်းတွေကအရွယ်လွန်နေတဲ့ခေါင်းဆောင်တွေနိုင်ငံရေးနယ်ပယ်တွေဝင်ရောက်လှုပ်ရှားသင့်ပါတယ်။ကျောင်းသားအဖွဲ့အစည်းတွေကိုတကယ်ကြောက်တက်နေကြတဲ့ပိုပြီးငယ်ရွယ်တဲ့ကျောင်းသားတွေလက်ထဲလက်လွှဲတာဝန်ပေးခဲ့ပြီးပညာရေးနဲ့ကျောင်းသားရေးလှုပ်ရှားဖို့ပထမတိုင်းပြည်အရေးနိုင်ငံအရေးဆောင်ရွက်ဖို့ကဒုတိယဆိုတဲ့လုပ်ငန်းလမ်းစဉ်အစ်စ်တွေချမှတ်ဖို့လိုပါတယ်။အကြောင်းကတော့အသွင်ကူးပြောင်းရေးကာလမှာနိုင်ငံရေးလှုပ်ရှားမှုတွေကိုနိုင်ငံရေးပါတီတွေနဲ့နိုင်ငံရေးသမားတွေကဆောင်ရွက်ရမှာဖြစ်ပြီးပညာရေးကျောင်းသားရေးတွေကိုကျောင်းသားအဖွဲ့အစည်းတကယ့်ကျောင်းသားခေါင်းဆောင်တွေကပဲဆောင်ရွက်သင့်လို့ဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်။Thank you.